အထောက်ပံ့တွေအလုံးလုံးမရပဲဖြစ်နေတဲ့ပြည်ပခါဖြစ်ပွားရာတိုင်းပြည်ဆယ်ခုအတွက်လူမှုရေးစာနာကူညီတဲ့အထောက်ပံ့ဒေါ်လာ86တန်းပေးအပ်သွားမယ်အကြောင်းနဲ့ဒီထဲမှာမြန်မာနိုင်ငံကိုဒေါ်လာ5တန်းခွဲကူညီသွားမှာဖြစ်တဲ့အကြောင်းကုလသမဂ္ဂကမနေ့တုန်းကကြေညာလိုက်ပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာဒုက္ခရောက်နေကြရတဲ့ပြည်သူထောင်ပေါင်းများစွာအတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်လိုအပ်နေတာကြောင့်မလို့အခုထပ်မံပေးအပ်မဲ့ကူညီငွေကြောင့်ဒီမြန်မာနိုင်ငံထဲမှာကုလသမဂ္ဂရဲ့ကူညီလုပ်ငန်းတွေဆက်လက်ထားရှိနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ယာယီလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကပြောပါတယ
်။ The funding from the Central Emergency Response Fund will ensure that relief work continues in 10 countries which include Colombia, Myanmar, Sudan and Yemen.
ကမ္ဘာပေါ်မှာအဆိုးရွားဆုံးနဲ့မျက်ကွယ်ပြုခံရဆုံးပြည်ပခါတွေဖြစ်နေတဲ့တိုင်းပြည်တွေမှာအရေးပေါ်အကူအညီတွေဆက်လက်ပေးနိုင်မှုအတွက်ဒေါ်လာ90နီးပါးကုလသမဂ္ဂကကူညီသွားမယ်အကြောင်းဒီလိုကူညီတွေကြောင့်အများအယုံဆိုင်မှုတိတ်မခံရတဲ့ပြည်ပခါဒဏ်သင့်ဒီဒုက္ခတွေတန်းတဲ့ချီကိုအကူအညီတွေပေးနိုင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာညှိနှိုင်းရေးမှူး Valeria Amos ကပြောကြားခဲ့တဲ့အကြောင်းကိုဒီ Mr. Ban Ki-moon ရဲ့ယာယီလက်ထောက်ပြောခွင့်ရသူကနေပြီးတော့ပြန်ပြောခဲ့တာပါအခုကုလသမဂ္ဂကအကူအညီတွေထပ်မံရရှိမဲ့နိုင်ငံ10ခုထဲမှာတော့မြန်မာအပြင်မာလီ Chad Colombia Djibouti မြောက်ကိုရီးယား Haiti Sudan Uganda နဲ့ရေမြေနိုင်ငံတွေပါဝင်ပါတယ်ရှင်